မြန်မာနိုင်ငံအိမ်နီးချင်းထိုင်းနယ်စပ်မှာရှိနေတဲ့အုံတန်ဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစိုးရိမ်မှုတွေကြောင့်ဒီဒုက္ခသည်တွေကိုစခန်းအဝင်အထွက်သွားလာခွင့်မလုပ်ဖို့ထိုင်းအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်။ဒီအကြောင်း VOE သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်တပ်ပြိုင်တွေကပြည်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံတန်ဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှာကိုစိုးရိမ်လာကြောင်းစခန်းထဲကဒုက္ခသည်တွေအပြင်သွားလာတာတွေမလုပ်ဖို့စခန်းအုပ်ချုပ်ရေးမှူးကမိတ်ထုတ်ထားကြောင်းဥက္ကဋ္ဌဒုက္ခသည်စခန်းကဒုက္ခသည်တူကပြောပြပါတယ
်စခန်းအာဏာပိုင်ကလည်းဒီအောင်အမိတ်ထုတ်လိုက်တာစခန်းထဲကစခန်းပြင်မထွက်ကြဘူးဒီစားကျွန်တော်တို့စခန်းအုပ်ချုပ်ရေးဒေသမှာဇွာလေးရွာရှိတယ်မဲခေါင်နဲ့မဲခေါင်ရန်ဇွာကြီးဇွာလေးအဲ့လေးရွာမှာနေသားသွားလုပ်ပြီးတော့အလုံးလုံးနေတဲ့လူအားလုံးလည်းမထွက်ခိုင်းတော့ဘူးနောက်တစ်ခါဒီစခန်းထဲကမဲဆောက်မှာဈေးသွားဝယ်နေတဲ့ဈေးသားတွေလည်းအထင်မပြေးတော့ဘူးကိုယ်တော့အခုမဖြစ်ကြဘူးအမှားပါပဲ
။ထိုင်းမြန်မာနယ်စပ်ကြေးရွာတွေမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အရေးပေါ်အခြေအနေကဒုက္ခသည်စခန်းအနီးကကြေးရွာကကြောင်းနေဘူးလေပိတ်ထားရတယ်လို့ဆိုပါတယ်
။အဲကျွန်တော်တို့ညှို့ရွာကြီးမှာသွားပိတ်ရတဲ့ထိုင်းကြောင်းတွေပေါ့ကိုရန်လေးရှိတယ်ပေါ့အဂရိတ်90ရှိတယ်ပေါ့အဲကြောင်းမှာအဲသွားပိတ်တဲ့ကလေးကိုအကုန်လုံးပိတ်ထားလိုက်ကြောင်းကားတွေပေါ့အချို့ပို့လောက်ခွင့်မရှိတော့ဘူး၁၄ရက်ကြောင်းပိတ်တယ်ဆိုတာကိုကျောင်းကပြောလိုက်တယ်။ဆင်းရဲတာလည်းတော့မတည့်ရတော့ဘူးတဲ့
။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထပ်ပြီးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခုံလုံးဝင်ပေးထားတာဖြစ်ပါရဲ့။ဒီဒုက္ခသည်စခန်း၉ခုထဲမှာကရင်နီဒုက္ခသည်စခန်းတစ်ခုလည်းပါဝင်လာပါ။ကရင်နီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခုံလုံးနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်း9ခုမှာခုံလုံးနေကြတဲ့ဒုက္ခသည်တွေအလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်ကစခန်းတွေမှာဒုက္ခသည်တစ်သိန်းကြီးပါလောက်ခုံလုံးနေထိုင်နေကြတာဖြစ်ပါလေရှင်။